စားရတဲ့တောတာရှင်များရှင်ကိုအောင်ကျော်မိုးကိုချစ်ခင်လေးစားသူနီသစ်ဆိုတဲ့လူငယ်တစ်ယောက်ကကိုအောင်ကျော်မိုးအကြောင်းနဲ့ကိုအောင်ကျော်မိုးကြာဆုံးကာလအချိန်အကြောင်းကိုအခုလိုမော်ကွန်းထိုးခဲ့ပါတယ်ကိုအောင်ကျော်မိုးကမြာကျွန်းသာရန်ကုန်တက္ကသိုလ်ရဲ့ဝင်းကျင်မှာကြီးပြင်းခဲ့သူခိုလုံခဲ့သူဖြစ်ပါတယ်ပြီးတော့တော်လှန်တဲ့ပညာတတ်ကိုအောင်ကျော်မိုးဆိုတဲ့သူဟာတမိုင်းဖြစ်စဉ်တွေတဲကတိုက်ပွဲအဆင်ဆင်တော်လှန်ရေးအဆင့်ဆင့်ကိုလေလာနားလည်ခဲ့သူပါအခွင့်အရေးဆိုတာအတနာခံလို့မရနိုင်တောင်းယူ၍မရတိုက်ယူမှရ၏ဆိုတာကိုပြက်ပြက်သားသားမြင်သူတယောက်အထူးသဖြင့်စစ်အာဏာရှင်တွေထံမှာအတနာခံလို့မရနိုင်ဘူးဆိုတာကိုသဘောပေါက်သူဖြစ်ပါတယ်လက်နက်ဆိုလို့အတူတချောင်းမှထားခွင့်မရှိတဲ့ဒီတိုက်ဒီအချင်းထောင်ထဲမှာရန်သူကိုသွေးပြက်ခြောက်ချအောင်လုပ်နိုင်တာမိမိတို့အသက်ခံနာကိုမှလွဲလို့တခြားမရှိဆိုတာကိုကိုအောင်ကျော်မိုးတို့ခုနှစ်ဦးလက်ခံထားတယ်။ဒီခုနှစ်ဦးရဲ့ဖိဆန်းမှုတိုက်ပွဲကိုထောင်နိုင်ရန်ပြင်ပကဘာကမတိလိုက်ကြပေမဲ့ဖိနှိပ်သူတွေကတော့ထိတ်ပြတုန်လှုပ်သွားပြီ။တိုက်ပွဲကိုဖြိုခွင်းဖို့အာဏာပိုင်တွေချက်ချင်းစည်းဝေးကြပြင်ဆင်ကြထုတ်ပြန်လိုက်တဲ့အမိန့်ကတော့အစာငတ်ခံဆန္ဒပြသူတွေကိုခြေချင်းခတ်တိုက်ပိတ်။သူတို့အစာမစားရင်ပုံစံအောင်တက်တာသေးတဲ့ဆိုပြီးရေအိုးတွေရိုက်ခွဲပြီးတောက်စီယာရေပါဖြတ်တဲ့အထိရက်ဆက်တဲ့အမိတ်လူမဆန်တဲ့အမိတ်သွေးပြက်နေတဲ့အုံနှောက်ကထွက်လာတဲ့အမိတ်တွေစစ်အာဏာရှင်တွေမသိတာကဒီပြစ်ချစ်သားတွေဟာမီးစားတော်ခံဝင်းတဲ့တံမရီသူရဲကောင်းတွေဆိုတာပါသူတို့ဟာအစာနဲ့အသက်ရှင်နေကြတာမဟုတ်စိတ်ဓာတ်နဲ့အသက်ရှင်နေကြတာသူတို့ဟာရေနဲ့အသက်ရှင်ကြတာမဟုတ်ယုံကြည်ချက်နဲ့အသက်ရှင်ကြတာဓာရီကိုစစ်အာဏာရှင်တွေမသိနိုင်ခဲ့ပါကိုအောင်ကျော်မိုးကပြက်သားတဲ့စကားတခွန်းဆိုခဲ့တယ်တေမင်းရဲ့နှုတ်ခမ်းကိုသာနန်းရှိုက်လိုက်မယ်တိုက်ပွဲကိုတော့လုံးဝမရက်နိုင်ဘူးတဲ့ဒီလိုရဲရဲတောက်သူ့ရဲ့စကားပိတ်လောင်ထားတဲ့အခန်းရဲ့နန်းရံပေါ်မှာကပြင်ခဲ့ပါတယ်အလင်းရောင်မှိန်အမှောင်ကန်းထဲမှာအစာအိမ်ထဲကနာကျင်မှုတစစ်စစ်ကိုက်နေတဲ့ဥတွေကွဲရှာနေတဲ့အာကောင်လောင်ကျွမ်းနေတဲ့လေချောင်းဟာအချိန်နဲ့အမျှတိုးလို့ခံစားရပါတော့တယ်။အဖော်မဲ့တဲ့အထီးကြံကင်းကလည်းခါတိုင်းနဲ့ပို့လို့ခံစားနေရတယ်။တစ်ဆက်ရေတစ်ဆက်သူ့အိမ်မက်ထဲမှာအနာကတ်နိုင်ငံတော်တစ်နဲ့ရစ်ခွေစီးစင်းနေတဲ့စမ်းချောင်းလေးတစ်ခုလေစမ်းရည်အေးမြသူ့တဝါကြီးတောက်ပြစ်လိုက်တယ်။အာနာပိုင်တွေဟာသူတို့ခုနှစ်ဦးရဲ့ခိုင်မာတဲ့ရက်ခံမှုတွေကြောင့်ပိုလို့သွေးပြက်ကြောက်လန့်လာခဲ့တယ်။အပြင်ကအဆောင်တွေတခြားတိုက်တွေထဲမှာလဲကြံနေခဲ့တဲ့ရဲဘော်တွေကသူတို့ရဲ့အသက်နဲ့ရင်ထားပြီးမွေးပေးခဲ့တဲ့ဒီဖိနှိပ်မှုတိုက်ပွဲမီးပွားကိုပဲ့တင်ပြီးပုံမူတောက်လောင်နေလို့ပါပဲ။ဖိနှိပ်တဲ့အကြောင်းအရာကိုသာနားလည်တဲ့ဖောက်ပြန်တဲ့ဒီစစ်အုပ်စုနဲ့လက်ပါစီတွေဟာသူတို့ရဲ့ဖိနှိပ်မှုကိုတိုးမြင့်ဖို့တမောင်းထပ်တင်လိုက်ပြန်ပါတယ်။ဒီခုနှစ်ဦးဟာဖီဆန်မှုရဲ့တက်ဦးအလံကိုင်းတွေဖြစ်နေလို့သူတို့ကိုပုံမူဥတီလာပါပြီ။ကိုအောင်ကျော်မိုးမှလွဲပြီးတခြား6ယောက်ကိုထောင်ဆေးယုံကိုရွှေ့ပြောင်းလိုက်ပါတော့တယ်။တယောက်ထဲကြံခဲ့တဲ့ကိုအောင်ကျော်မိုးကိုအာနာပိုင်တွေက6တခါ6တလှန့်နဲ့တိုက်ပွဲကိုစွန့်ပစ်ဖို့ကြိုးစားလာခဲ့ကြတယ်။တကြီးကြီးရော့ကြနေတဲ့ခွန်အားတွေကြောင့်ကိုအောင်ကျော်မိုးသူ့ခန္ဓာသူမထူနိုင်ပေမဲ့သူအတိတရားကတော့စူးရှတောက်ပနေစေပါရှေ့ကလမ်းပြသွားတဲ့ကိုကိုကျွန်းကနောင်တော်ရဲဘော်ရှစ်ဦးရဲ့အတိတ်ထံတွေကိုမဖြတ်ဘူးပြည်သူရှေ့ကအမဲရက်ခံခဲ့တဲ့တော်လန်ရေးတက်ဦးမှနေတဲ့သူသူခန္ဓာသူအသက်ကိုပြည်သူလူထုတွေအတွက်ပေးထားပြီးသားတကိုးရေးလွတ်မြောက်မှုအတွက်နဲ့တော့တော်လန်ရေးလမ်းကြောင်းပေါ်ကသူဘတော့မှသွေဖယ်မသွားနိုင်ကြံ့ညံ့ခံတဲ့သူစိတ်ဓာတ်တွေသူအသည့်အာယုံမှာရှိနေစေပါမေ12ရက်နေ့မှာကိုအောင်ကျော်မိုးခန္ဓာမှာလူတယောက်လိုအပ်တဲ့အဟာရတွေကုန်ခန်းလူနီးဖြစ်သွားပါပြီသူအသက်ဟာအာနာရှင်ရန်သူအတွက်ရှုံးဒါကြောင့်ကိုအောင်ကျော်မိုးခန္ဓာကိုယ်ကိုလူအင်အားနဲ့ဖိချုပ်ပြီးဆေးထိုးအပ်တွေတက်အိုက်တွေထိုးပြီးသူ့ရဲ့အသက်ကိုဆက်ဖို့ကြိုးစားကြတယ်။သူ့အသက်မီးစားကနေဆက်ပြီးတောက်လောင်လာမဲ့မီးလျံကိုသူ့မြင်တယ်။သူ့ရဲ့တော်လှန်ရေးအလံကိုလက်စင်ကန်းသဲဆောင်မဲ့လူငယ်မျိုးဆက်တစ်တွေတယောက်ပြီးတယောက်တက်လာတာကိုသူ့မြင်တယ်။သ ူရဲ့လက်ကြံခွန်အားတွေစုစည်းပြီးအစာသွင်းပိုက်တွေဆေးထိုးပိုက်တွေဆွဲဖြုတ်ဒါခွတ်တောင်းသွေးกว่าတစက်ကြံတဲ့အထိဒူးမထောက်နိုင်ဘူးထောင်ပိုင်းထောင်မူဒေတာဆိုင်ရာထောက်လှမ်းရေးတွေအပြေးအလွှားရောက်လာပြီးဟိတ်ကောင်အောင်ကျော်မူမင်းအစာပြန်စားမလားအသေးခံမလားမောက်မာတဲ့ချင်းချောက်စကားအာနာရှင်ပါဇက်ကထွက်ကြလာတယ်သူမှိန်နေရကမျက်လုံးဖွင့်ပြီးဖြင်းညင်းစွာခေါင်းရမ်းပြလိုက်တယ်အာနာပိုင်းတွေသူတို့ရဲ့ရှုံးနေခြင်းကိုဖုံးကွယ်ပြီးကိုအောင်ကျော်မိုးကိုစိတ်ရှိလက်ရှိရိုက်နှက်ကန်ကြောက်ပါတော့တယ်မေလ23ရက်အာယုံမတက်ခင်အမှောင်ဆုံးအချိန်သူချစ်တဲ့သူ့ရဲဘော်တွေသူချစ်တဲ့သူ့ပြည်သူတွေသူချစ်တဲ့သူ့မိဘညီအကိုမောင်နှမတွေကိုကိုအောင်ကျော်မိုးနှုတ်ဆက်သွားခဲ့ပြီကိုအောင်ကျော်မိုးရုပ်အလောင်းကိုမိသားစုထံအကြောင်းမကြားပဲအာနာပိုင်တွေကမြေမြုပ်လိုက်ပါတော့တယ်လေးစားရတဲ့တောတာရှင်များရှင်ကိုအောင်ကျော်မိုးလိုသူရဲကောင်းတွေရဲ့စိတ်တက်တွေကမြမပြည်နိုင်ငံရေးကောင်းခင်မှာအလင်းလက်ဆုံးနဲ့အတောက်ပဆုံးဖြစ်မယ်ဆိုတာကျမတို့အားလုံးနက်နက်ရှိုင်းရှိုင်းယုံကြည်နေလျက်ပါတောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ